လာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ Facebook ရဲ့ VOA မြန်မာစာမျက်နှာပေါ်ကသောရရှင်တွေရဲ့မှတ်ချက်တွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်မြန်မာတိချစ်သောရရှင်တွေအတွက်လည်းမြစ်တာဒေလက်ဆောင်အဖြစ်နဲ့မြန်မာသတင်းတွေတပုတ်ကိုထုတ်လွှင့်ဖြောပြေးပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တချို့ရဲ့စာကိုပထမဦးဆုံးဖော်ပြပေးသွားခြင်းပါတယ်။
သတင်းတွေကိုနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ပြည်ပရောက်နေတဲ့ကျမတို့လိုမြန်မာတွေအတွက် VOA ကအထူးလိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကိုမမြင်ရမတွေ့ရမကြားရမသိရတဲ့အရာတွေအားလုံးကို VOA သတင်းကတဆင့်ကြားရမြင်ရတွေ့ရမလို့ပါ။ဒါကြောင့်မို့အထူးကိုဝမ်းသာပီတိဖြစ်ရပါတယ်ရှင်။
ဟုတ်ကဲ့ပါမန်နီလာမြေကြီး VOA ကိုအခုလိုအမြဲတမ်းအားပေးရဆုလို့အထူးကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ VOA ကနေပြီးတော့နေ့စဉ်ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်တစ်နေ့ကို3ချိန်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ညနေ9နာရီတိုင်းမှာထုတ်လွှင့်ပေးနေပါတယ်24နာရီပတ်လုံးလည်းပြန်ပြီးတော့ထုတ်လွှင့်အစီအစဉ်တွေကိုဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်နောက်ပြီးတော့ Democratic မြန်မာအသံ DVV ရုပ်သံလိုင်းမှာတော့ည10နာရီနဲ့နောက်တစ်နေ့မနက်9နာရီအချိန်ဒီမှာကျမတို့ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Facebook စာမျက်နှာပေါ်မှာလည်းကျမတို့ဒီ Radio အစီအစဉ်တွေကိုရောတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ကျမတို့ရဲ့သတင်းတွေကိုလည်းအဲဒီ Facebook စာမျက်နှာပေါ်မှာပဲလွယ်လွယ်ကူကူဖတ်ရှုလို့ရပါတယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်အဖွာလင်ဆိုတဲ့သောရရှင် VOA Facebook စာမျက်နှာပေါ်မှာရေးလာတဲ့အမှတ်ချက်လေးတစ်ခုကိုလည်းဝေမျှပေးသွားခြင်းပါတယ်VOA စီစဉ်နေတဲ့သူကကျေးဇူးတင်ပါတယ်လို့ဆိုလာတာပါ
။ VOA သတင်းဌာနဟာမြန်မာပြည်သူပြည်သားတွေအတွက်နိုင်ငံရေးအသိအမြင်နဲ့မြန်မာတို့ကဘာကြီးနဲ့ခေတ်နောက်မကျစေဖို့ရသမျိုးစုံစီစဉ်ပေးနေတဲ့အဝေးရောက်မျိုးချစ်မြန်မာပေပဲဖြစ်ပါတယ်။ဝန်ထမ်းအားလုံးရဲ့ချိုမိန်တဲ့အတန်နဲ့ခိုင်မာတိကျတဲ့သတင်းအမှန်တွေကိုထုတ်လွှင့်တာကြောင့်ညတိုင်းနားဆင်နေပါတယ်။ Facebook ပေါ်မှာလည်း VOA စာမျက်နှာကိုကြည့်ဖြစ်ပါတယ်။အေးတန်နာကျော်ကိုจีตนาออလို့ခေါ်တတ်တဲ့ဥကြောဇန်တာကိုအထူးတတိယမိပါကြောင်းပါခင်ဗျာ
ဟုတ်ကဲ့ပါဥကြောဇန်တာကလည်းအထူးတတိယနေတယ်လို့ပြောပေးပါဆိုပြီးတော့တေချာမှားပါတယ် Facebook စာမျက်နှာပေါ်မှာ VOA နဲ့ပတ်သက်ပြီးအခုလိုမှတ်ချက်ရေးပေးလာတာကိုလည်းကျေးဇူးအထူးပါလို့ပြောချင်ပါတယ်ပြည်ရဲ့သတင်းပတ်အတွင်းလူများစိတ်ဝင်စားတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့ VOA သောရရှင်နေမှတ်ချက်ရေးလာကြတာကိုလည်းအခုဆက်ပြီးတော့ပြောပြပေးကြပါရစေ။ကျမတို့ VOA ကနေပြီးတော့ထုတ်လွှင့်ပေးတဲ့သတင်းတပုတ်ဖြစ်တဲ့ဒီမလေးရှားကိုအလုသမားစေလွတ်မှုခေတ္တရပ်ဆိုင်မယ်ဆိုတဲ့သတင်းပေါ်မှာသောရရှင်နေတော်တော်လေးကိုအုပ်ချုပ်ချုပ်နဲ့တုံ့ပြန်ရေးကြတာဖြစ်ပါတယ်။မလေးရှားနိုင်ငံကိုမြန်မာအလုသမားတွေစေလွတ်တာကိုဒီဇင်ဘာလ6ရက်နေ့ကစပြီးတော့ခေတ္တရပ်ဆိုင်မယ်လို့မြန်မာအစိုးရအလုသမားဝန်ကြီးဌာနကပြည်ပအလုအကံဝန်ဆောင်လုပ်ငန်းရှင်တွေကိုအသိပေးကြေညာသွားတာပါမလေးရှားနိုင်ငံမှာဖြစ်ပွားနေတဲ့မြန်မာနိုင်ငံကလူမျိုးရေးတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့သူတို့မကြေမနက်အဆန္ဒပြကြတာနဲ့ပတ်သက်ပြီးတော့အခုလိုမျိုးအလို့သမားဆေးလွတ်မှုကိုမြန်မာနိုင်ငံကနေပြီးတော့ခိတ္တရပ်ဆိုင်ထားမယ်ဆိုပြီးတော့အစိုးရကကြေညာခဲ့တာဖြစ်ပါတယ်ဒီကိစ္စကြောင့်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်လဲဆိုတာအခုတကယ်လက်တွေ့မသိရသေးခင်မှာတော့ကျွန်တော်တို့ Facebook ပေါ်ကသတင်းအောက်မှာပဲတော်တော်လေးကိုရိုက်ခတ်မှုများသွားခဲ့ပါတယ်နော်တော်ရရှင်တယောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတာကတော့
မလေးရှားမှာအလုပ်လုပ်ခွင့်ခိတ္တရာကြီးရပ်ဆိုင်းထားတာမမှားပါဘူး။ဒါပေမဲ့လက်ရှိအစိုးရကနေထိုက်တဲ့နဲ့လှုပ်အားကရရှိရေးနဲ့အလုပ်ကိုင်အခွင့်အလမ်းရရှိရေးကိုပါတဘာတည်းဆောင်ရွက်ပေးပါ
။ဒီမှာဒီသောရရှင်ကမလေးရှားအလုပ်လုပ်ကိုင်ခွင့်ခိတ္တရာကြီးရပ်ဆိုင်းထားတယ်လို့သူရဲ့မှတ်ချက်မှာပြောထားပါတယ်။ဟုတ်ကဲ့ပါ။တကယ်တမ်းကျတော့မလေးရှားအလုပ်လုပ်ကိုင်ခွင့်ကိုခိတ္တရာကြီးရပ်ဆိုင်းထားတာမဟုတ်ဘဲနဲ့အခုမလေးရှားကိုနောက်ထပ်ဆေလွတ်မဲ့ဒီနှစ်ဖက်အစိုးရသဘောတူညီမှုနဲ့ဆေလွတ်ဖို့ကိစ္စကိုခိတ္တရာကြီးရပ်ဆိုင်းထားတာဖြစ်ပါတယ်မလေးရှားမှာရောက်နေတဲ့အလုပ်သမားတွေအတွက်ကိုခိတ္တအလုပ်လုပ်ကိုင်ခွင့်ရပ်ဆိုင်းတာမဟုတ်ပါဘူးရှင်ဒီကိစ္စရှင်းဖို့လိုပါတယ်နော်ဒီမှာသောရရှင်ရဲမာနီကတော့ဒီတစ်ခါတော့အစိုးရကိုချီးကျူးပါတယ်တဲ့တားသင့်တားအပ်တာကိုပိတ်ပင်လိုက်တဲ့အတွက်ပါဆိုပြီးတော့ရေးလာပါတယ်သောရရှင်အောင်စင်မိုးကတော့
အပီးတိုင်လုံးဝကိုရပ်ဆိုင်းတင်ပါတယ်ဘာသာရေးနဲ့ပတ်သက်ပြီးတော့အခုလိုမျိုးမကြာခဏဖြစ်နေတာတွေကလုံးဝစိုးရင်စရာပါနောက်ထပ်မလေးတက်လာမဲ့သူတွေကိုကုချင်းမစားလို့မဟုတ်ပါဘူးအခုလိုမျိုးမလေးရှားခေါင်းဆောင်ကိုယ်တိုင်အပြင်းထန်ဆန္ဒဖော်ထုတ်နေတာကမလေးမှာရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်လုံးဝလုံခြုံမှုမရှိတော့သလိုဘာအာမခံချက်မှလည်းမရှိပါဘူးအခုဆိုလို့ရှိရင်မြန်မာတန်ယုံကလည်းကြီးညာချက်ထုတ်ပြန်ပါတယ်ခုမဖြစ်သေးပေမဲ့မလေးမှာရှိတဲ့သူတွေအားလုံးအဆအဆအယားအယားကြီးလန့်စွာစားနေရပါတယ်မြန်မာနိုင်ငံသားတွေကိုနောက်ထပ်မလာစေချင်တော့ဘူးစီးပွားရေးကုချင်းမစားလို့မဟုတ်ပါဘူးဒီမှာကမလေးနိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ဒီလိုမျိုးဆန္ဒပြကန့်ကွက်နေတာတကယ်ဖြစ်လာလို့ရှိရင်မြန်မာနိုင်ငံသားတွေအတွက်အားကိုးစရာဆိုလို့ကိုယ်တိုင်ပဲရှိပါတယ်
ဟုတ်ကဲ့သောရရှင်အောင်စင်မိုးကအပိတိုင်းလုံးဝရက်ဆိုင်တင်ပါတယ်လို့ပြောလာလို့တကယ်တမ်းကျတော့အဲ့ဒီမှာအလုပ်လုပ်တဲ့အလုပ်သမားတွေအနေနဲ့ကရောသူတို့မြန်မာနိုင်ငံမှာအလုပ်ကံရှာဖွေရတာခက်ခဲလို့သူတို့စားဝတ်နေရေးကြောင့်ဒီမလေးရှားနိုင်ငံတို့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအလုပ်လုပ်ကံနေရတာဖြစ်ပါတယ်။ဒါကြောင့်မလို့သူတို့ကိုယ်ပိုင်ရဲ့သဘောထားဆုံးဖြတ်ချက်ကရောဘယ်လိုရှိသလဲဆိုတာစဉ်းစားမိပါတယ်နော်။သူတို့ကိုယ်တိုင်ကရောတကယ်ပြန်လာခြင်းလားဒါမှမဟုတ်လေဟိုမှာပဲအဆင်ပြေသလိုဆက်ပြီးတော့အလုပ်လုပ်နေမလားဆိုတာကတော့ကာယကံရှင်ကိုယ်တိုင်ဆုံးဖြတ်မှဖြစ်မယ်ထင်ပါတယ်။တော်ရရှင်တီဟာမင်းကတော့
ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကရခိုင်ပြဿနာမကြခင်ရှင်းသွားပေးမယ်လို့ကတိပေးနေတဲ့အချိန်မှာမြန်မာလူသားတွေရဲ့အလုံးနဲ့မသက်ဆိုင်ဘူးလို့တိုက်တွန်းခြင်းပါတယ်။ဒီပြဿနာနဲ့နိုင်ငံပေါင်းများစွာကဆန္ဒထုတ်ဖော်နေတာကိုတွေ့ရတယ်လို့မကြခင်မှာပဲပြဿနာတွေဖြေရှင်းသွားနိုင်မယ်လို့မျှော်လင့်ပါတယ်။
ဟုတ်ကဲ့ဒီတော့ရှင်တီဟာမြင့်ရေးထားတဲ့အထဲမှာဆိုရင်ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကရခိုင်ပြည်ထောင်စုမကြခင်ရှင်းသွားပေးမယ်လို့ကတိပေးတဲ့အတွက်ကြောင့်မလို့မြန်မာလူသားတွေဘက်ကလည်းဒီကိစ္စကိုဖြေရှင်းသွားနိုင်မယ့်အချိန်ကိုအားလုံးစောင့်စားနေကြဖို့ဆိုပြီးဒီတော့ရှင်ရေးထားတာပါတကယ်တမ်းကျတော့မစ္စတာကိုဖီအာနန်ကရခိုင်ပြည်ထောင်စုရှင်းသွားပေးမယ်လို့တော့ကတိပေးသွားတာမဟုတ်ပါဘူးသူကရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့အများကဝိုင်းပြောနေကြတာတွေကိုဒီပြဿနာနဲ့ပတ်သက်ပြီးတော့တေးသေးချာချာလေးလာစစ်ဆေးမှုတွေမလုပ်သေးဘဲနဲ့အခုလိုမျိုးဆွတ်ဆွဲပြောဆိုတာတွေမလုပ်ကြဖို့အတွက်ပဲမစ္စတာကိုဖီအာနန်ပြောသွားတာဖြစ်ပါတယ်ရှင်။ဒီမှာအိန္ဒိယနိုင်ငံတွေကိုတွားပြီးတော့အလုပ်လုပ်နေကြရတဲ့မြန်မာအလုပ်သမားတွေဘလို့နှိမ့်နှောင်မှုတွေနဲ့ကြုံနေရလဲဆိုတာနဲ့ပတ်သက်ပြီးတော့ဘာကြီးမှုံဆိုတဲ့သောရစင်တယောက်ကတော့မလေးရှားအစိုးရကိုအခုလိုရေးလာပါတယ်
။မြန်မာအလုပ်သမားတွေကိုမလေးအစိုးရကဘယ်တော့မှအကာအကွယ်ပေးမှုဆိုတာမရှိတာအမှန်ပါပဲ။မြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အလုပ်လုပ်နေကြတဲ့သူတွေလည်းလွတ်လပ်မှုဆိုတာမရှိပါဘူး။မလေးကတရားဝင်အလုပ်သမားတွေဟာ passport ကိုင်ခွင့်မရပါဘူး။တထေးတွေကတင်းထားပါတယ်။လမ်းသွားလို့ရဲနဲ့တွေ့တဲ့အခါမှာ passport made to permit card special card ထုတ်ပြတာတော့အနည်းဆုံးမလေးငွေ50တော့ပေးရတာပါပဲ။မလေးဆိုရရဲ့မြန်မာလူသားတွေအတွက်အကာအကွယ်ကဘယ်တော့မှမရှိဘူးဆိုတာပါ။အခုလိုအချိန်မှာတော့အကြောင်းရှိလို့အပြင်ထွက်ဖို့တော့တော်တော်လေးခက်ခဲပါတယ်။မြန်မာလူသားတွေမလေးကိုအလုပ်လာလုပ်ကြတာနှစ်ဦးနှစ်ဖက်အကျိုးရှိတာအမှန်ပါ။အခုဆိုအလုပ်လုပ်ခွင့် permit ကလည်းအရင်ကတည်းကပိုးပြီးတော့ဈေးကြီးလာပါတယ်။ကျွန်တော်တို့ကတော့ကိုယ်နိုင်ငံမှာအလုပ်ကန်ရှိရင်ပြင်ချင်တာအမှန်ပါပဲ။မလေးရောက်မြန်မာတွေအတွက်တော့လုံခြုံမှုကအရင်ကတည်းကပိုးဆိုးတယ်လို့ပြောကြမှာပါဗျ
။ဟုတ်ကဲ့ပါ။ဒီတော့ရှင်ပြောသလိုပဲကိုယ်နိုင်ငံမှာအလုပ်ကန်ရှိရင်တော့ဒီနိုင်ငံရဲ့ခြားဒေတာတွေကိုတွားရောက်ပြီးတော့အလုပ်လုပ်ကင်နေရတဲ့လက်လုပ်လန်းစားအလုပ်သမားတွေအနေနဲ့တော့နေရက်ကိုပြောင်းပြီးအလုပ်လုပ်ချင်တာအမှန်ပဲလို့ပြောထားပါတယ်နော်။မလေးရှားရောက်မြန်မာတွေအတွက်ကလည်းလုံခြုံမှုကအရင်ထက်ပိုဆိုးလာတဲ့အတွက်ကြောင့်မလို့သူတို့တော်တော်လေးအနေကျက်နေရပြီဆိုတာကတော့အမှန်ပါတယ်ရှင်။ဒီမှာညာရစာတွတ်ပြီဆိုပြီး Facebook အကောင့်ပိုင်ရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုလည်းနားဆင်ကြည့်ပါအောင်နော်
။ခင်ဗျားတို့ကသာလူလက်ဆလူတွေကိုလွှတ်ဖို့ပြောနေတာမနေ့တနေ့ကမှရောက်လာတဲ့လူတွေဆိုရင်ဒီမှာသတင်းတွေထွက်နေတာပါမစ်ကတ်မပြီးဘူးဆိုလို့အခုရောက်အခုပြောင်းတော့မလို့ဖြစ်နေတယ်ဗျ။ကုန်ထားတဲ့ငွေက30နဲ့ချီပြီးတော့ကုန်ထားကြတာရှိလို့ကုန်တဲ့သူတွေမဟုတ်ဘူးမရှိဘဲနဲ့သူများစီကအတိုးပီးချင်းခါပြီးတော့ကုန်နေကြရတာမအေးချမ်းသေးတဲ့အနေထားမှာတေချာရည်ရမှုမရှိဘဲနဲ့မပို့ကြပါနဲ့ဗျာတောင်းပန်ပါတယ်လာဖို့အလုလက်ဆရှိနေတဲ့ညီကူတွေလည်းမလာကြပါနဲ့ကိုချင်းစာလို့ပြောတာပါကျွန်တော်ကလက်ရှိမလေးမှာအလုလုနေတာပါကိုယ်တိုင်သွားမေးထားတာမဟုတ်ပေမဲ့လို့ကြားရတဲ့သတင်းတွေကအမျိုးကိုစုံလို့ဗျမကောင်းတဲ့သတင်းတွေကများပါတယ်မလာကြပါနဲ့နော
်လောလောဆယ်အခြေအနေမကောင်းလို့မလာကြပါနဲ့ဆိုလို့ဒီတော့ဆက်ပြောသလိုပဲပတ်စံနေချင်းကတိမ်ပေါင်းများစွာအကုန်ကြခံပြီးတော့မလေးရှားကိုလာဖို့လုပ်နေတဲ့လာရော့မဲ့ဆဲဆဲလူတွေလည်းဒီကိစ္စတွေကိုကြားပြီးတော့တော်တော်လေးလည်းထိတ်လန့်နေလောက်ပြီးထင်ပါတယ်ရှင်။တော်ရရှင်ထွန်းထွန်းကတော့ဒီလိုပြဿနာတွေဖြေရှင်းတဲ့အခါမှာပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေကိုလည်းထည့်ပြီးတော့စဉ်းစားသင့်ပါတယ်ဆိုပြီးအခုလိုရေးလာပါတယ်
။ပြဿနာတိုင်းကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှားလို့ရတယ်ဆိုတော့မလေးရမွတ်စလင်အတိုင်းဝိုင်းကိုရောရခိုင်မှာရောက်နေတဲ့စစ်ကြောင်းမှုတွေကိုပါပန်ကြားလိုပါတယ်။ရဲစခန်းတွေကိုတိုက်ခိုက်လက်နဲ့ယူခဲ့တဲ့ခုခံနေတဲ့တောင်းချမ်းသူတို့ကိုနေနေနေရင်းအပြစ်မဲ့ပြည်သူပြည်သားမွတ်စလင်များကိုထိခိုက်မှုကင်းအောင်ဆောင်ရွက်စီစဉ်ပါတယ်။ကြားနေရမြင်နေရတဲ့အခြေအနေအရဘာသာမတူလူမျိုးကွဲတွေအပေါ်ဆက်ဆံပုံကလက်ဆောင်ထက်နေပါတယ်။ရန်ကုန်မှာလိုင်းကားစပယ်ယာတွေမိမှုနေတာကိုတော့မဖြေရှင်းနိုင်သေးတာလုံခြုံရေးဆိုတာနေရာတိုင်းမှာဘယ်လိုလုပ်ပေးနိုင်မှာလဲရှိတဲ့ရဲတွေကလည်းမတိမ်မှုနောက်လိုက်နေရတာမလောက်နိုင်ပါဘူး။ထမင်းချွတ်ပြီးပေါ်ဝါမလုပ်ကြပါနဲ့အချိန်ရှိပါသေးတယ်။
ဟုတ်ကဲ့ပါဒီတော့ရှင်ပြောထားတာကတော့ရန်ကုန်မြို့မှာလိုင်းကားမောင်းသူတွေနဲ့ရင်နှောက်လိုက်ပြီးတခါတလေအကြမ်းဖက်မှုပါဝင်ပြီးတော့ရန်ကားနေရတဲ့ဆိုတဲ့အခြေအနေနဲ့နှိုင်းရှင်ပြီးတော့ဒီကိစ္စတွေကိုနိုင်အောင်အရင်ကင်တွေပါလို့ဆိုလာတာဖြစ်ပါတယ်ရှင်ဒီလိုမျိုးရန်ကုန်မြို့တွေမှာလိုင်းကားနဲ့သူတို့အဖွဲ့တွေတောင်းချမ်းနေပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VA မြန်မာပိုင်းကနေအပတ်စဉ်ထုတ်လွှင့်ပေးနေကြစနေညတိုက်ရိုက်လေလံအစီအစဉ်မှာမနေ့ကပဲဆွေးနွေးသွားပါတယ်နော်နားမထောင်လိုက်ရတဲ့တော်ရရှင်တွေဒီအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြနေတယ်ဆိုရင်တော့ကျွန်တော်တို့ VA မြန်မာပိုင်းရဲ့ website မြန်မာပေါ်မှာတွားပြီးတော့နားဆင်နိုင်ပါတယ်ဒါမှမဟုတ်လည်း Facebook ပေါ်က VA မြန်မာစာမျက်နှာပေါ်ကနေပြီးတော့အလွယ်တကူနားဆင်နိုင်ပါတယ်ရှင် ဒီလိုမျိုးမလေးရှားကိုအလုတ်သမားတွေပို့ဖို့ယာယီရက်ဆိုင်ထားတယ်ဆိုလို့ဒါနဲ့ပတ်သက်ပြီးရေးလာတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့
ကိုယ်နိုင်ငံကရတဲ့အလုတ်ကိုက်အခွင့်အရေးဝေစုကိုဒီပြည်နိုင်ငံကယူသွားတာပဲအဖက်တင်ပါလိမ့်မယ်ပြန်လာတဲ့သူတွေကြောင့်အလုတ်လက်မဲ့ဥယေတိုးပြီးတိုင်းပြည်ဒီထက်ဆင်းရဲတွေနှက်ဖို့ရှိနေပါတယ်နိုင်ငံသားဝင်ငွေဘလောက်ထိဆုံးရှုံးသွားမလဲဆိုတာတွက်ကြည့်ကြပါဦးကိုယ်နိုင်ငံကချမ်းသာနေတာမဟုတ်ပါဘူးဒီကလူတွေတောင်အလုတ်ကိုက်ပြည့်စုံအောင်မလုပ်ပေးနိုင်သေးပါဘူ
းမလေးရှားကိုမြန်မာအလုတ်သမားတွေမသွားရင်လည်းအဲ့မြန်မာအလုတ်သမားတွေရမယ့်အလုတ်နေရာတွေကိုတခြားနိုင်ငံကလာတဲ့အလုတ်သမားတွေယူသွားမှာမလို့ကိုယ်နိုင်ငံအတွက်အခြေကျဆုံးရှုံးမှုတွေဖြစ်ပေါ်ပါစေလိမ့်မယ်ဆိုရတီတော်ရရှင်ရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာတည်သချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြီးတော့မြန်မာတိချစ်တော်ရရှင်တွေအတွက်အေဒင်ချိုဆွေရဲ့သတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါမယ်ရှင်။အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့အေဒင်ချိုဆွေတည်ဆူထားတဲ့သတင်းလေးကို VOA တိချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။
တည်ဆူထားတဲ့အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများ